မြောက်ကိုရီးယားရဲ့တရားဝင်နျူကလ িয়ার ဆန်းတက်မှုနဲ့လက်နက်တွေတိုးပြီးထုတ်ဖို့အတွက်ကြိုးပမ်းမှုတွေအတွက်အရေးယူတန်းခတ်မှုနောက်ထပ်အတိတ်ချမှတ်ဖို့ကုလသမဂ္ဂရဲ့မဲခွဲဆုံးဖြတ်ချက်နဲ့အညီအမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားပေါ်မှာထည့်ပြတဲ့အရေးယူတန်းခတ်မှုတွေကိုတည်ထောင်ချမှတ်လိုက်ပါတယ်။လူပုဂ္ဂိုလ်9ဦးနဲ့အဖွဲ့အစည်း12ခုလိုအပေါ်မှာအရေးယူတန်းခတ်မှုတွေချမှတ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးနဲ့ဗန်ဒါယီဝန်ကြီးဌာနတွေကဗုဒ္ဓဟူးနေ့မှာကြေညာလိုက်ပါတယ်။ပြတ်မှတ်ထားအရေးယူမှုတွေထဲမှာမြောက်ကိုရီးယားအနုမြင့်ဆွေးနွေးလုပ်ငန်းဝန်ကြီးဌာနနဲ့အမျိုးသားကာကွယ်ရေးကော်မရှင်တို့ပါဝင်ပါတယ်။အခုကြေညာခဲ့တဲ့ကုမ္ပဏီအဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေရဲ့အမေရိကန်မှာရှိတဲ့ပိုင်ဆိုင်မှုအားလုံးကိုချိတ်ပိတ်ထားမှာဖြစ်တဲ့အပြင်သူတို့နဲ့လည်းဘဲအမေရိကန်ကုမ္ပဏီကမှစီးပွားရေးလှုပ်ဆောင်ခွင့်မရှိပါဘူး။ကုလသမဂ္ဂနဲ့အမေရိကန်တို့ရဲ့အခုလိုလက်တွဲချိုးဖောက်မှုကမြောက်ကိုရီးယားကိုပြတ်သားတဲ့သတိပေးသတင်းစကားပားလိုက်တာဖြစ်ကြောင်းလဲအမေရိကန်ဗန်ဒါယီဝန်ကြီးဂျက်ကပ်လီကပြောပါတယ်။